ဒီနေ့တက္ကရာ2008ခုနှစ်နိုဝင်ဘာလ23ရက်နေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အစိုးရမြို့သံတရာရာမမြမဝိဟာရအကြောင်းတိုင်း၌ကျင်းပပြုလုပ်အပ်သောဝိပဿနာတရားစခန်းပွဲမှာဝိပဿနာအလုပ်ပြီးတရားများဟောကြားပေးမှာဖြစ်တဲ့အတွက်ရှုမှတ်ခြင်းဣရိယာပုတ်ရှုမှတ်ခြင်းနဲ့လျော်တဲ့ဣရိယာပုတ်ကိုပြုပြင်ပြီးတော့နားကလည်းပဲဟောကြားသည်မြတ်ရှုမှတ်ပုံရှုမှတ်နေနိစနစ်များကိုကယုတ်တဲ့နာယူပြီးတော့မိမိတို့ရဲ့ဉာဏ်ကခန္ဓာမှာရှုမှတ်ပွားများပြကြရမှာဖြစ်ပါလေအစင်းနေဖြစ်ပြီးဆိုရင်ဘုန်းကြီးတို့ဒီလိုမိတရားစတဲ့မှာဖြစ်ပါလေအဲ့တော့ဝိပဿနာရှုတဲ့လုပ်ငန်းမှာတတိပါရမယ်တမာရိပါရမယ်ပညာပါရမယ်လို့ဘုန်းကြီးတို့ပြောခဲ့ပြီးပါပြီတတိနဲ့တမာရိဆိုတာဟာအတူတူတွဲပြီးတော့သွားရမယ်တရားနှမျိုးပါပဲအဲ့ဒါကြောင့်မလို့မြတ်စွာဘုရားကတခါတခါတတိကိုအတိအကျမပြောတော့ဘဲနဲ့သမာဓိရှိအောင်လုပ်ကြဒီလိုပြောလိုက်ပါတယ်သမာဓိဘိက္ခဝေဘာဝေထသမာဓိဖြစ်အောင်လုပ်ကြသမာဟိတောယထာဘုဒ္ဓံပဇာနာတိသမာဓိဖြစ်ရင်ပညာဖြစ်ပါလိမ့်မယ်အဲ့ဒီပညာနဲ့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့အမှန်တရားအရှိတရားတွေကိုသိနိုင်ပါလိမ့်မယ်လို့ဘုရားရှင်ဟောကြားထားတယ်။ဒါကြောင့်တမာရီဖြစ်အောင်ပထမလုပ်ရမယ်။ဒါတော့ဘုရားတရားရှိပုဂ္ဂိုလ်တွေကတမာရီထူထောင်တယ်လို့ဒီလိုခေါ်တယ်။အဲ့တော့တမာရီထူထောင်တယ်ဆိုတော့တမာရီကိုဘယ်လောက်ကြာကြာထူထောင်ရမှာလဲလို့မေးရင်အကန့်အသတ်မရှိပါဘူးအာယုံတစ်ခုကိုကြည်လိုက်စိတ်ကလေးနဲ့ကြည်လိုက်ကြည်လိုက်လို့မိသွားရင်အဲဒီမိနိုင်လောက်အောင်တည်ကြည်တဲ့စုစိတ်နိုင်တဲ့စွမ်းအင်လေးကိုဒီနေရာမှာတမာရီလို့ခေါ်ရပါမယ်ဆံရောင်းအားထုတ်တဲ့ပုဂ္ဂိုလ်များအတွေ့တော့တမာရီဟာအပ္ပနာဆိုင်အောင်တော်တော်ကြဲလိုအပ်ပါတယ်ဝိပဿနာတရားလိုအထောက်တဲ့ပုဂ္ဂိုလ်များအတွက်တမာရီဒီလောက်များကြီးမလိုဘူးမိမိစိတ်ကအာယုန်တစ်ခုကိုစူးစိုက်ကြည့်လိုက်အဲဒီလိုစိုက်ကြည့်လိုက်လို့မိပြီဆိုရင်ဒါတမာရီပါပြီလို့သူတို့သဘောထားဆိုကြပါစို့ဝင်လေထွက်လေလေးကိုကြည့်လိုက်မယ်ဝင်လေထွက်လေလေးကိုကြည့်လို့အဆင်ပြေပြီရပြီဆိုရင်ဒါတမာရီလေးပါနေလို့ပဲအဲဒီဝင်လေထွက်လေလေးကိုစိုက်ကြည့်လို့ရပြီဆိုရင်ဒီသမားလေးဟာလုံလောက်တဲ့အနေထားရှိနေပါပြီ။ဓာတိဘကဖြစ်စေညီချင်းကဖြစ်စေဝမ်းဘက်ကဖြစ်စေစိတ်ကလေးစိုက်ချထားလို့ရသွားရင်ဒါသမားလေးပါသွားပြီ။အဲဒီလိုပဲတွေးစိတ်ကလေးကိုသိလိုက်မယ်တွေးစိတ်ကလေးကိုကြည့်လိုက်မယ်တွေးကြည့်တွေးနေပါစေ။ဒါပေမဲ့ဩငါတွေးနေပြီလို့တွေးနေပြီလို့သိလိုက်တယ်သိလိုက်တဲ့အချိန်မှာစိတ်ကလေးဟာအဲ့ဒီတွေးစိတ်ကိုအာယုံပြုတ်ပြီးတော့ကြည့်လို့ရတယ်တွေးစိတ်ကိုကြည့်တယ်ဆိုတာဘာလို့တာတော့တွေးစိတ်ဆိုတာလည်းသိတဲ့သဘောပဲကြည့်တာကလည်းသိတဲ့သဘောပဲသိတာလေးကိုပြန်သိသိလိုက်တဲ့သဘောပဲအဲ့တော့တွေးနေတဲ့ဒီလေးကိုသိလိုက်ပြီဟုတ်ပြီတွေးနေပြီတွေးနေတယ်တွေးနေတယ်တွေးနေတယ်လို့အဲ့ဒီလိုသိပေးလိုက်နိုင်ရင်အဲ့ဒါအဲ့ဒီတည်းမှာတမာရီပါသွားတာပဲအဲ့ဒီလိုနဲ့အတန်တစ်ခုကြားလိုက်တယ်ဟောအတန်နဲ့အတန်ကလေးကြားလိုက်တယ်ကြားတယ်ကြားတယ်လို့အဲ့ဒီပေါ်အာယုံဆိုင်လိုက်နိုင်ရင်အဲ့ဒီတည်းလည်းတမာရီပါသွားတာပဲအတန်ကိုအာယုံပြုတ်အောင်မဟုတ်ဘူးကြားစိတ်ကိုအာယုံပြုတ်အောင်အဲ့ဒါကြားတဲ့စိတ်ကလေးပေါ်တယ်ကြားစိတ်ဆိုတာဘာလဲလို့မေးရင်ကျမ်းမှာသိလိုက်တဲ့အတိလေးကိုပြောတာကြားစိတ်ဆိုတော့အရှာရခက်နေမှာဆိုလို့ ကြာမှသိလိုက်တဲ့အသည့်ဩကြားတယ်လို့သိလိုက်တယ်ကြားတယ်လို့သိလိုက်တယ်လို့အဲ့ဒီအသည့်ကလေးကိုသိလိုက်ရင်အဲ့ဒါကြားစိတ်ကိုကြည့်တယ်လို့ဒီလိုခေါ်တယ်အဲ့ဒီလိုကြားစိတ်ကလေးကိုသိလိုက်တဲ့အချိန်မှာစိတ်ကလေးကအဲ့ဒီမှာစိုက်စူးစူးဆိုက်ဆိုက်ဖြစ်သွားတယ်အဲ့ဒီလိုဖြစ်သွားရင်အဲ့ဒီမှာတမာရီလေးပါသွားတယ်အဲ့ဒီတမာရီကလုံလောက်တဲ့တမာရီပါပဲအနန္တခုလေးရတယ်။ဩအနန္တလေးရတယ်။နာမသိလိုက်တယ်။အနတ်ကိုအာယုံမပြုတ်ဘူး။နာနေလို့သိလိုက်တဲ့စိတ်ကလေးကိုအာယုံပြုတ်ပြီးတော့ပြန်သိပေးလိုက်တယ်။အသိကိုအသိနဲ့ပြန်သိပေးလိုက်တယ်။အဲဒီလိုသိပေးလိုက်တဲ့အချိန်မှာစိတ်ကလေးဟာတည်တည်ငြိမ်ငြိမ်နဲ့ကြည်လိုက်နိုင်ပြီဆိုရင်အဲဒီတည်းမှာလည်းတမာရီပါသွားတယ်။ကာယအကြည့်တည်းမှာအောက်ကဖြာသိမ်းမြည်ပြန်းမြင်နဲ့ထိထားတဲ့အခါကျတော့ဒါရင်ကျင်နဲ့ကြိုက်တယ်ခဲတယ်ဆိုတဲ့သဘောလေးပေါ်လာတယ်။အဲဒီသဘောလေးပေါ်လာပြီဆိုရင်အဲဒီသဘောလေးကိုဟောဌာနာရမဟုတ်ဘူးငါကျင်တာမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဒါလေးကနာရတဲ့သဘောလေးပဲဒီလိုနာရတဲ့သဘောလေးကိုစိုက်ပြီးတော့ကြည်ပေးကျင်တဲ့သဘောလေးကိုစိုက်ပြီးတော့ကြည်ပေးအဲ့ဒါကြည့်ပေးလို့ရရင်အဲ့ဒီတမားလည်းတမာရီပါသွားတာပဲ။ဒါဆိုရင်ဒီတမာရီဟာလုံလောက်တဲ့တမာရီပဲ။ကိုသိရင်နဲ့အာယုံတစ်ခုခုကိုစူးစူးဆိုက်ဆိုက်ကြည့်လိုက်နိုင်ပြီဆိုရင်အဲ့ဒီတမားတမာရီပါပြီလို့ဒီလိုသဘောထားလိုက်ပါ။အဲ့တော့တွေးကလေးတစ်ခုဝင်လာရင်လည်းတွေးမှသိနေတယ်။အော်တွေးနေတယ်တွေးနေတယ်တွေးနေတယ်တွေးနေတဲ့အသေးကလေးကိုပြန်သိတွေးနေတဲ့အသေးကလေးကိုပြန်သိပြန်သိပြန်သိတံပြန်သိအဲဒီလိုသိသိပေးနေလိုက်ရင်အဲဒီအသေးထဲမှာလည်းပဲတမာရီပါသွားတာပါပဲအဲဒီတော့တမာရီဆိုတာဟာဇန်ရောက်အားထုတ်တဲ့သမထလုပ်ငန်းမှာတော့ဘာယုံတစ်မျိုးတည်းအပေါ်ပါပဲတမာရီရှိနေဖို့လိုတယ်ဝိပဿနာလုပ်ငန်းမှာတော့အာယုံတစ်မျိုးတည်းကိုပဲရှိဖို့မလိုပါဘူး။အာယုံအမျိုးမျိုးစီတို့စူးစူးဆိုက်ဆိုက်ကြည်လိုက်တိုင်းကြည်လိုက်တိုင်းတမာရီလေးပါသွားရင်လုံလောက်ပါပြီ။တမထလုံငန်းမှာတမာရီဆိုတဲ့ဧကကတာစိတ္တိကိုအာကိုပြီးတော့ပြုလုပ်တဲ့လုပ်ငန်းဖြစ်တဲ့အတွက်တမာရီကိုအဓိကထားပါတယ်။ဝိမင်္ဂလာလုံငန်းကြတော့တမာရီကအဓိကမဟုတ်ဘူးပညာကအဓိကအဲ့တော့ပညာကအဓိကဖြစ်တဲ့အတွက်ပညာသရာကအာယုံတစ်ခုတည်းကိုသူကြည့်နေရမှာမဟုတ်ဘူးထင်ရှားတာကိုရှုလို့ဒီလိုဆိုတဲ့အတွက်ထင်ရှားတဲ့အာယုံကလေးတွေစီကိုပညာကလိုက်လာပြီးတော့ကြည့်နေမှာပဲထင်ရှားတဲ့အာယုံကလေးတွေကိုလိုက်လာပြီးတော့သိပြီးတဲ့အခါမှာကြည့်လို့ရနိုင်လောက်အောင်စူးစိုက်မှုလေးပါလာရင်အဲဒီတမာရီဟာလုံလောက်တဲ့တမာရီပါပဲဒါကြောင့်ဝိပဿနာလုပ်ငန်းမှာပညာသွားတဲ့နောက်ကိုတမာရီပါဖို့ပဲလိုပါတယ်ဒါလေးတော့ထူးထူးခြားခြားမှတ်ထားလိုက်ပါဝိပဿနာလုပ်ငန်းမှာပညာသွားတဲ့နောက်ကိုတမာရီပါဖို့ပဲလိုတယ်ပညာကတွေးစိတ်ကလေးကိုသိလိုက်ရင်တမာရီကလည်းတွေးစိတ်ကလေးကိုကြည့်ပညာကခြေစိတ်ကလေးကိုသိလိုက်ရင်တမာရီကလည်းခြေစိတ်ကလေးကိုကြောင်းကြည့်အပညာကကြားစိတ်ကလေးကိုသိလိုက်ရင်တမာရီကလည်းကြားစိတ်ကလေးမှာတည်နေရမယ်ပညာကနာစိတ်ကလေးကိုကြည့်လိုက်တဲ့အချိန်မှာတမာရီကလည်းနာစိတ်ကလေးပေါ်မှာတည်နေရမယ်စူးစိုက်နေရမယ်ခန္ဓာကိုယ်တစ်ခုလုံးမှာလည်းဒီတိုင်းပါပဲပညာကနာဒီပါလိမှာကတ်ထားတဲ့အချိန်မှာနာဒီပါလိကိုသိနေတဲ့အချိန်မှာတမာရီကလည်းနာဒီပါလိမှာစူးစူးဆိုက်ဆိုက်ဖြစ်နေရမယ်။ပညာကယင်ကျန်းကိုကြည့်နေတဲ့အချိန်မှာတမာရီကလည်းယင်ကျန်းမှာပဲစူးစူးဆိုက်ဆိုက်ကတ်ထားရမယ်။ပညာကပညာသရအသိပေါ့။အဲ့ဒီအသိကလေးကဝိုင်းပိုင်ဖောင်းတာပိန်တာကိုသိနေတဲ့အချိန်မှာတမာရီလေးကလည်းအဲ့ဒီနေရာလေးမှာစွတ်စွတ်ဆိုက်ဆိုက်ဖြစ်နေရတယ်။အဲမျက်နှာလေးမှာတရွရွဓမောမွားနဲ့ဒီကလေးရှက်တိုက်တယ်လို့ဘေးစိတ်ကလေးဖြတ်ပြေးတယ်လို့ အဲဒီလိုဖြစ်လာလို့မိမိရဲ့စိတ်ကလေးကဖြတ်ခနဲ့ပြေးလိုက်တယ်။အဲဒီလိုပြေးတဲ့အချိန်မှာသမာဓိကလည်းအဲ့ဒီနေရာလေးမှာပဲစိုက်ပြီးတော့ကြည့်နေနိုင်ရမယ်။အဲဟိုနေရာလေးကရားတဲ့ညာနဲ့ပေါ်လာတယ်။ပညာလေးနဲ့ကြည့်လိုက်တယ်၊စိတ်ကလေးနဲ့ပြေးလိုက်တယ်။အဲဒီအချိန်မှာသမာဓိလေးကလည်းအဲ့ဒီနေရာလေးမှာပဲစိုက်ပြီးတော့ထားရမယ်။အဟောနေရာလေးကနာရင်ကျင်တယ်တိုက်တယ်ခဲတဲ့သဘောလေးပေါ်လာတယ်အဲဒီကိုစိတ်ကလေးနဲ့ទីလိုက်ပြီးជីလိုက်ပြီးအဲဒီအချိန်မှာတမာရီကလည်းပဲအဲဒီနေရာကလေးမှာပဲစုစုဆိုင်ဆိုင်ဖြစ်နေကိုလိုတယ်ဒါတမာရီရဲ့တာဝန်ပဲဒါကြောင့်မလို့တမာရီကိုဘလောက်ကြာကြာထူထောင်ရမလဲမေးရင်ပုံတွေမရှိပါဘူးဘဂုဏလိုစိတ်သွားတဲ့နောက်ကိုတမာရီလေးကထားကြမကွာလိုက်ပြီးတော့စလုံးဆိုင်ဆိုင်ဖြစ်နေနိုင်ရင်စိတ်ကလေးကြည်တိုင်းကြည်တိုင်းတမာရီလေးကဖြတ်ခနဲ့ဖြတ်ခနဲ့ကက်ကက်ကက်ကက်ပြီးတော့ပြေးနိုင်ရင်ဒီတမာရီဟာတရားထူတော်လေးတွေဟာမလိုတော့ပါဘူးလောလောပြီလို့ခေါ်နိုင်ပါတယ်အဲစိတ်ကနေပြီးတော့သိနေပါရဲ့နဲ့မသိလို့မသိတာမသိတာကိုဆိုတာလည်းဖြစ်ခြင်းဖြစ်မယ်မိမိခန္ဓာကိုယ်မှာပေါ်တဲ့သဘာဝတရားကလေးတွေကိုစိတ်ကမသိလိုက်တာလည်းဖြစ်ခြင်းဖြစ်မယ်သိမြင်ပြီးညာတော့လည်းပဲစူးစိုက်လို့မရတော့လည်းဖြစ်ခြင်းဖြစ်မယ်။အဲဒီလိုစူးစိုက်လို့မရဘူးဆိုရင်တော့ဒါသမာဓိအားနဲ့လို့ပဲ။အဲဒီလိုဆိုရင်သမာဓိလေးကိုသိကြထူထောင်ပေးဖို့လိုတယ်။သမာဓိလေးရပြီ၊သမာဓိလေးတည်ပြီးဆိုမှကြည့်ရင်တဲ့နေရာကိုစိတ်ကလေးနဲ့ပြောင်းပြီးတော့ကြည့်ပေးလိုက်ပါ။အဲဒီတော့ပရမအဆုံးသမာဓိလေးနဲ့စိတ်ကလေးတည်နေအောင်သမာဓိလေးနဲ့စိတ်ကလေးတည်နေအောင်ပြုလုပ်တဲ့ကျင့်စဉ်ကိုမူလကမ္မထာလို့ခေါ်တယ်။ဘာလို့မူလကမ္မထာဆိုတာဘယ်နေရာကစမလဲ။အများဖြင့်တော့အာနာပါနဆိုတဲ့ဝင်နေထွက်လေကစကြတာပဲ။ဒါတော့ဝင်နေထွက်လေဒီမှာဝင်နေသည်ထွက်လေသည်ဝင်နေသည်ထွက်လေသည်ဝင်နေသည်ထွက်လေသည်။ဒါကြတော့ဝင်နေဝင်မှန်းသည်ထွက်လေထွက်မှန်းသည်ဒီလိုသိသိပြေးနေခြင်းကိုဒါတမာရီထူထောင်တယ်လို့လည်းပြောခြင်းပြောလို့ရတယ်။မူလကမ္မထာလို့လည်းပြောခြင်းပြောလို့ရတယ်အဲ့တော့မူလကမ္မထာဆိုတာတရားရှုကစားမှာပရမသောစတဲ့အစာပြောရမယ်ကျင့်စဉ်လေးကိုပြောတာပါအဲ့တော့နာရီပြားကနေပြီးတော့စရင်နာရီပြားပေါ့ရင်ကျိုင်းကနေစရင်ရင်ကျိုင်းပေါ့ဝမ်းမိုက်ကနေစရင်ဝမ်းမိုက်ပေါ့အဲ့ဒီနေရာလေးမှာဝင်လေထွက်လေလေးကိုသိအောင်ကြိုးစားနေတယ်ပရမသောစတဲ့လို့တဲ့အလုံးမလို့မူလကမ္မထာစာပြောတဲ့ကမ္မထာလို့ဒီလိုဆိုလိုပါပဲ။အဲဒီမူလကမ္မထာမှာတမာရီလေးရအောင်စိတ်ကလေးတည်ငြိမ်နေအောင်ကြိုးစားပြီးပြီဆိုရင်ခန္ဓာကိုယ်နဲ့များမှဖြစ်နေတဲ့နာသဘောကျင်သဘောရုပ်ရဲ့သဘောတွေဖောက်ပြောင်မှုသဘောတွေပေါ်ရင်လေရုပ်ရဲ့ဖောက်ပြောင်မှုသဘောကိုကြည့်။ဒါတချို့တချို့ကျင်သားရပြီသားယောဂီပုဂ္ဂိုလ်များတွေ့ကြတော့ဒါလည်းကျင်သားတွေသိကြမပေါ်တော့ဘူး။နာရတိညနာတိညာတတော်လည်းမပေါ်ဘူးနိုင်ဝဲကြလို့လည်းပေါ်ခြင်းမပေါ်တယ်မိနစ်၄၀50လောက်ကြာမှနာရတိညနာလေးတွေပေါ်လာတတ်တယ်ပရမနိုင်ဝဲလောက်မှနာရတိညနာသတိမထားမိဘူးပေါ့လေနာရတိညနာမရှိဘူးတော့မဟုတ်ဘူးဒါပေမဲ့သတိမထားမိဘူးသမာရိယာကောင်းလို့သတိမထားမိတာလည်းပါတယ်အထိုင်ကြလို့ကျင်သားရလို့နာရတဲ့ဘောလေးတွေထူးထူးခြားခြားမပေါ်တာလည်းပါတယ်ပေါ့ဘလို့ကြောင့်မပေါ်တာပဲဖြစ်ဖြစ်သူ့ကိုသတိမထားမိဘူးဆိုရင်လိုက်မရှာနဲ့။ဘယ်နေရာလေးကနာပါမလဲဘယ်နေရာလေးကကျင်မမလဲလိုက်မရှာနဲ့။ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဆိုတာလိုက်ရှာနေရမှာမဟုတ်ဘူး။ဒါလည်းသတိထား။ဒါလည်းသတိထား။လိုက်ရှာနေရမှာမဟုတ်ဘူး။ပေါ်တာလေးကိုစောင့်ကြည့်။စောင့်ကြည့်ဆိုတော့ခန္ဓာကိုယ်တစ်ခုလုံးကိုခြုံငုံပြီးတော့လိုက်ရှာကြည့်နေရမှာလားဒီလိုမဟုတ်ဘူး။တဲ့နေရာလေးမှာတမာရီလေးနဲ့တည်နေပါလို့ဒီလိုပြောတာ။ကိုကြတဲ့နေရာလေးတနေရာကနေတမာရီလေးနဲ့တည်နေပါ။အတူကလေးမှာတည်နေရင်တည်နေ။ဝင်နေတဲ့နေရာမှာတည်ရင်တည်နေ။အဲဒီလိုတမာရီလေးနဲ့ဆုဆုဆက်ဆက်တည်နေရင်ကိုစောင့်နေတယ်လို့ဒီလိုခေါ်တယ်။အဲဒီလိုတမာရီလေးနဲ့တည်နေရင်လည်းခန္ဓာကိုယ်နှံပြမှာရုပ်ပိုင်းဆိုင်ရာကဖြစ်စေ၊နာမ်ပိုင်းဆိုင်ရာကဖြစ်စေထူးခြားတာလေးပေါ်လာလိမ့်မယ်။အဲဒီလိုထူးခြားတာလေးပေါ်လာရင်ထူးခြားတာလေးကိုကြည့်။အ အထူးခြားတာလေးကိုအထူးခြားတာလေးကမပေါ်ဘူးရင်ဘယ်နဲ့လုပ်မလဲဝင်လေထွက်လေနဲ့တည်းတဏီကုန်နေရမလားလို့မေးနေရရှိပါတယ်ယုတ်တရားကသာနာရကျင်တာတွေထူးထူးခြားခြားမပေါ်ခြင်းမပေါ်နေရမယ်နန္တရားကတော့သိနေတဲ့အတီလေးကတော့ပေါ်နေတာပါပဲသိနေတဲ့အတီတွေးနေတဲ့အတွေးလေးကအမြဲရှိနေတာပဲမရှိဘူးဆိုတာမဟုတ်ဘူးသတိမထားမိလို့သာမရှိဘူးထင်တာဝင်လေထွက်လေလေးကိုသိနေတယ်ဆိုရင်အဲ့ဒီသိတာဒီစိတ်ပေါ့အမိမိကိုယ်ကိုမိမိသိနေတယ်ဆိုရင်အဲ့ဒီသိနေတာနေလဲစိတ်ပဲနာရကျင်တာဒီမရှိဘူးလို့သိနေရင်သိနေတာနေလဲစိတ်ပဲဘာနာရကျင်တာဒီမရှိလို့ဘာရှိရမှမသိဘူးလို့တွေးနေရင်အဲ့ဒီတွေးနေတာနေလဲစိတ်ပဲဒီတော့ဒီတွေးစိတ်ကလေးကတော့မရှိဘူးဆိုတာဘယ်တော့မှမဟုတ်ဘူးဘာမှရှုရမရှိဘူးလို့ထင်တဲ့ယောဂီဒီမရှုရလို့ပြောနေတာရှုရတဲ့ယောဂီတွေရှုရမရှိဘူးဆိုတာဟုတ်ကောမဟုတ်ဘူးတချို့တချို့ယောဂီတွေကနာမကျင်မရှုရရှိတယ်လို့ထင်တယ်နာရကျင်မရှိရင်ရှုရမရှိဘူးလို့ထင်နေတယ်ဒါမှားပါတယ်မဟုတ်ပါဘူးနာမကျင်မရှုရရှိတယ်လို့မထင်ပါနဲ့မနာမကျင်လည်းပဲအဲ့ဒီမနာမကျင်တာလေးကိုသိနေတဲ့အသိဒီမင်းလည်းယင်အဲ့ဒါရှုစရာအာယုံကလေးပဲ။နားရခြင်းနဲ့လို့သိနေရင်လည်းအဲ့ဒီသိတာဒီစိတ်အဲ့ဒီစိတ်ဒီရှုစရာအာယုံတစ်ခုပဲ။မနာမကျင်မှုလို့သိနေရင်လည်းအဲ့ဒီသိနေတာဒီစိတ်ပဲ။အဲ့ဒီစိတ်ကိုသိဖို့သူ့ကိုပြန်သိပြီ။သူ့ကိုပြန်သိပြီရှိစိတ်ကိုနောက်စိတ်နဲ့ကြည့်အသိကိုအသိနဲ့ပြန်သိ။သိနေတဲ့အသိလေးကိုသတိမထားမိဘူးဆိုရင်တော့ဒါ time အတွေ့နေတာပဲဖြစ်မယ်ငိုင်မိနေတာပဲဖြစ်မယ်အိတ်ချနေတာပဲဖြစ်မယ် time အတွေ့တာမရှိဘူးဆိုရင်တော့ငိုင်မိနေတာမဟုတ်ဘူးဆိုရင်တော့သိနေတဲ့အသေးလေးကတော့သိနေမှာပဲအဲ့တော့သိနေတဲ့အသေးလေးကိုသိသူ့ကိုပြန်သိသူ့ကိုပြန်သိသူ့ကိုပြန်သိအဲ့ဒီလိုသိပြီးနေရင်ဒါရှုစရာရှိသွားပြီပေါ့အဲ့ဒီလိုသိသိပြီးလိုက်တဲ့အခါကျတော့အတွေးကလေးရပ်သွားတယ်အတွေးကလေးရပ်သွားလို့ဆက်မတွေးတော့ဘူးဆိုရင်အဲ့မတွေးအတွေးကလေးရပ်သွားပြီလို့သိတဲ့အသည့်ကိုပြန်သိအဲ့ဒီလိုသိတဲ့အသည့်ကိုပြန်သိစိတ်ကိုစိတ်နဲ့ရှုအဲ့ဒီလိုရှုရတာနည်းနည်းအခက်အခဲရှိတယ်လို့ထင်ရင်ဝင်လေထွက်လေလေးပြောင်းကြည့်မဖြစ်နိုင်တာကြီးကိုကြက်ကောက်ကြက်ဖက်လုံးမနေနဲ့ဖြစ်နေတာလေးကစကြည့်မရှိတာကိုလည်းရှားမနေနဲ့ရှိတာကိုစောင့်ကြည့်တကယ်တော့ယောဂီတွေခန္ဓာကိုယ်ကြီးကြောက်နေတယ်လို့ထင်နေတတ်တယ်ကြောက်ချင်ကြောက်မကြောက်ချင်နေခန္ဓာကိုယ်ကြောက်တာမကြောက်တာကိုယ့်အလုံးမဟုတ်ဘူးခန္ဓာကိုယ်ကြောက်လည်းဖြစ်တယ်မကြောက်လည်းဖြစ်တယ်အာယုံပြုတ်မနေနဲ့ဘာဖြစ်လို့တော့ခန္ဓာကိုယ်ကြီးဆိုတာပုံမှန်တဲ့ပြည့်ညက်ကြည့်မယ်အစကတည်းကဝိပဿနာရှုတယ်ဆိုတာပညာရှုရမှာမဟုတ်ဘဲပဲပုံမှန်ကပညာကြီးဆိုတာပုံမှန်ကကြီးဆိုတာကပညာကြီးပညာကြီးဆိုတော့ကိုရှုရမှာမဟုတ်ဘူးပညာကိုရှုရမှာမဟုတ်တဲ့အတွက်ပုံမှန်ကကြီးပြောင်းနေရတာပြောင်းနေတာကိုလိုက်ရှာဖို့မလိုဘူးဒါကြောင့်ပုံမှန်ကပြောင်းနေရင်လည်းပဲခန္ဓာကိုယ်ကြီးပြောင်းနေရင်လည်းပဲရှာနေဖို့မလိုပါဘူးဩခန္ဓာကိုယ်ကြီးမရှိဘူးလို့သိတယ်သိတာကစိတ်စိတ်ဒီပရမတ်တရားအရကမှာတကယ်ရှုခံတရားဒီလိုနဲ့ကိုယ်ကပြန်ပြန်နားလည်အောင်ကြိုးစားထားပါပုံမှန်တရားကြီးကပညာသူ့ကိုသိနေတာကပရမတ်ပုံမှန်တရားကြီးပြောင်းသည်ဖြစ်စေမပြောင်းသည်ဖြစ်စေပြောင်းလဲပညာပဲမပြောင်းလဲပညာပဲသူ့ကိုသိနေတာကပရမတ်စိတ်တွေးစိတ်တွေးစိတ်ကသိနေတာအဲ့ဒီတွေးစိတ်ကိုပြန်ပြီးတွေးစိတ်ကိုပြန်ပြီးတွေးစိတ်ကိုပြန်ပြီးဘာတွေတွေးနေတယ်လဲခန္ဓာကိုယ်ကြီးကြောက်နေတယ်လို့တွေးနေတယ်အဲ့တွေးတာလေးကိုပြန်ပြီးတွေးတာလေးကိုပြန်ပြီးဒါဆိုပြီးသွားပြီပေါ့အဲ့ဒီကျတဲ့ယောဂီတွေဆိုရင်အာမိမိရဲ့မျက်လုံးမိတ်ထားပြီးမဲ့မိမိအမြင်ထဲမှာဘာမှမတွေးတော့ဘူးအဖြူကြီးပဲတန်းပြီးတော့တွေးနေတယ်အဖြူကြီးတွေ့နေတယ်အဒီအဖြူကြီးဘာလို့အမှမသိဘူးအဲ့ဒီအဖြူကြီးဆိုတာကအာယုန်နိမိတ်တွေပဲတွေးစရာအာယုန်တွေပဲတွေးစိတ်နဲ့တွေးနေတဲ့တွေးစရာအာယုန်တွေပဲတွေးစရာအာယုန်ဖြစ်တဲ့အတွက်သူကပညာကြီးပဲ ဒါကြောင့်မလို့ဖြူကြီးပဲတွေ့တွေ့အမဲကြီးပဲတွေ့တွေ့အနေကြီးပဲတွေ့တွေ့အာယုန်နမိတ်တွေဖြစ်တဲ့အတွက်သူ့ကိုကြည့်စရာမလိုပါဘူးသူ့ကိုမကြည့်ဘာသွားကြည့်မလဲသူ့ကိုတွေးနေတာကစိတ်ကတွေးနေတာအဲ့ဒီဖြူပြင်းကြီးကအာယုန်နမိတ်သူ့ကိုတွေးနေတဲ့စိတ်ကတွေးစိတ်အဖြူပြင်းကြီးကအာယုန်နမိတ်တွေးစရာအာယုန်သူ့ကိုသိနေတာကတွေးစိတ်အာယုံကိုမကြည့်နဲ့တွေးစိတ်ကိုကြည့်အာယုံကိုဥပိ္ပခာပြုလိုက်တွေးစိတ်ကိုသိပြီအဲဒီလိုတွေးစိတ်ကိုသိပြီးလိုက်ပြီဆိုရင်တွေးစိတ်ကလေးကိုသိတွေးစိတ်ကိုသိပြီးလိုက်တော့အာယုံနဲ့တွဲပြီးတော့မြင်နေတတ်တယ်ဒါဟာစူးစူးစူးစိုက်တဲ့သမာဓိမပါလို့ပါအဲဒီစူးစိုက်တဲ့သမာဓိမပါဘူးဆိုစိတ်ကလေးရှင်းပြီးတော့ကြည့်ပြီးလိုက်တွေးနေတာလေးကိုစိတ်ကလေးရှင်းပြီးတော့ကြည့်ပြီးလိုက်အဲ့ဒီလိုကြည့်ပြလိုက်လို့တွေးနေတဲ့အသေးလေးကိုစိတ်ကလေးနဲ့သိပြလိုက်တယ်တွေးစိတ်ကလေးကိုသိပြလိုက်တယ်သိပြလိုက်တယ်သိပြလိုက်တယ်အသေးကိုသိနေပြန်သိအသေးကိုသိနေပြန်သိအသေးကိုသိနေပြန်သိအဲ့ဒီလိုသိပြလိုက်တဲ့အချိန်မှာခုနကတုန်းကအာယုန်နမိတ်ကြီးအကုန်ပြောင်းသွားလိမ့်မယ်ပြောင်းသွားလိမ့်မယ်ဆိုတာကအဆက်ပြတ်သွားပြီတနည်းအားဖြင့်ပြောရင်သူ့ကိုဥပိ္ပခာပြလိုက်ပြီဒါကြောင့်သူကအလိုလိုပြောင်းသွားတယ်တွေးနေတဲ့တွေးစိတ်လေးကိုပဲပြန်ပြီးအဲ့ဒီတွေးစိတ်ကလေးနဲ့ပဲနေအခါတစ်ခါတစ်ခါကျတော့မိမိစိတ်ထဲမှာအကြောင်းလေးတွေလည်းပေါ်လာတတ်တယ်အကြောင်းလေးပေါ်လာပြီမဲ့အကြောင်းလေးကိုလည်းပဲကြည့်ဖို့မလိုပါဘူးဘာဖြစ်တော့သူဒီအာယုန်နမိတ်ပဲအာယုန်နမိတ်ကိုကြည့်ရမှာမဟုတ်ဘူးသူ့ကိုတွေးနေတဲ့သူ့ကိုသိနေတဲ့အသိစိတ်ကိုသာကြည့်ရမှာဒါလေးတွေကတပုံစံလေးပဲအမျိုးမျိုးသာပြောနေပြီမဲ့လုံရင်ကတော့အာယုန်နမိတ်ကိုကြည့်ရမှာမဟုတ်ဘူးသိနေတဲ့စိတ်ကိုကြည့်တွေးငါတာပဲတတိယဖြစ်ပြောမယ်ဆိုရင်တွေးစရာအာယုန်ကိုမကြည့်နဲ့တွေးစိတ်ကိုပဲကြည့်ဒါဆိုရင်တော်တော့ပါတယ်ဒါကတော့မိမိအာယုန်နဲ့မိမိစိတ်ထဲမှာအာတခါတခါခန္ဓာကိုယ်ကြီးကောင်းနေမြောက်တဲ့နေသလိုလိုနေထဲမှာနေအောင်စီနေသလိုလိုထင်တာတတ်ပါတယ်ကြောင်နေကံနေဖရာတွေတွင်းနေရသလိုလိုထင်လာတတ်ပါလေ။ဒါတွေကလည်းအာယုန်နမိတ်တွေဖြစ်တဲ့အတွက်အာယုန်နမိတ်ကိုမကြည့်နဲ့တွေးစိတ်ကိုပဲကြည့်။တွေးစိတ်ကိုကြည့်လို့မရဘူးဆိုရင်တမာရီအားနဲ့နေလို့တမာရီအားနဲ့နေရင်စိတ်ကလေးစိုက်ပြီးတော့ကြည့်ပေးလိုက်။စိုက်ပြီးတော့ကြည့်ပေးလိုက်။စိုက်ပြီးတော့ကြည့်ပေးလိုက်ဆိုတာဘာလို့တာတော့ဝရိယလေးမြှင့်တင်ပေးလိုက်။ဝရိယလေးမြှင့်တင်ပြီးတော့စူးစူးစိုက်စိုက်ကြည့်ပေးလိုက်။ကိုယ်ချင်းမှရှိနေတဲ့မနသိငယ်တဲ့ပစ္စည်းကလေးကိုအာယူပြီးတော့သူးဆိုင်ပြီးတော့ကြည်ပေးလိုက်သလိုအဲဒီလိုလေဝရိယလေးမြင့်တင်ပြီးတော့ကြည်ပေးလိုက်။တမာရီလေးမြင့်တင်ပြီးတော့ကြည်ပေးလိုက်။အဲဒီလိုကြည်ပေးလိုက်ရင်အာယုန်နမိတ်တွေပြောင်းသွားလိမ့်မယ်။အဲဒီလိုနည်းနဲ့တွေးစိတ်ကလေးကိုသိတွေးစိတ်ကလေးကိုသိတွေးစိတ်ကလေးကိုသိ။အကြည့်စရာတွေဘာမှမရှိဘူးဆိုရင်တော့မူလကမ္မဋ္ဌာန်းပြန်ကြည့်။မူလကမ္မဋ္ဌာန်းဆိုတာအာနာပါနာလေးဖြစ်ခြင်းဖြစ်မယ်။အနာဘာနာသရာနာရီပြားလည်းဖြစ်ခြင်းဖြစ်မယ်။ရင်ကြိုင်လည်းဖြစ်ခြင်းဖြစ်မယ်။ဝမ်းပိုက်လည်းဖြစ်ခြင်းဖြစ်မယ်။တဏှာကနေပြီးတော့သမာဓိလေးပြန်ထူတော့။အဲ့ဒါသမာဓိမပါဘဲနဲ့တော့ဘယ်နေရာကိုမှကြီးလို့မရဘူး။သမာဓိမပါဘဲကြီးရင်ဘာဖြစ်မလဲ။ဘာဖြစ်တတ်တော့။သိတော့သိလို့ရတာပဲကြီးတော့ကြီးလို့ရတာပဲ။ဒါပေမဲ့သမာဓိမပါရင်ပုဂ္ဂိုလ်တရားငါဆိုတဲ့ပညာကြီးတွဲမြင်နေတယ်အမတန်ရည်ကြည်တယ်အမတန်ရည်ကြည်တယ်ဒီချင်းကအမတန်ရည်ကြည်တယ်အခုဒီနေရာမှာမြင်မှရရမယ်ဆိုတာကပုဂ္ဂိုလ်တရားငါဆိုတဲ့ပညာမပါဘဲနဲ့သဘာဝတရားကလေးတွေကိုမြင်မှအမြင်မှရတာပုဂ္ဂိုလ်တရားငါနဲ့တွဲမြင်နေပါတယ်ဆိုရင်ဒါမြင်မှမဟုတ်ဘူးဆရာပါဆိုနာရာကိုကြည့်လိုက်တယ်နာရာတော့သိတယ်ဒါပေမဲ့ငါနာတယ်လို့ထင်နေတယ်ဒုဗောဂရှင်လည်းကနာတယ်လို့ထင်နေပါတယ်ဆိုရင်ဒီအမြင်မျိုးဟာဝိပဿနာအမြင်မဟုတ်ဘူးဝိပဿနာမရှိတဲ့အချိန်ကလည်းနာရင်နာမသိနေကြတာပဲဒါဆန်းတာပါမဟုတ်ပဲပဲဒီအမြင်ကိုဝိပဿနာအမြင်လို့ပြောတော့မရဘူးဒါကြောင့်မလို့နာရင်နာတယ်နာတယ်နာတယ်နာတယ်နဲ့လုံးလို့မရဘူးနာရင်နာတယ်နာတယ်ကျင်းကျင်းနဲ့ကျင်းနဲ့ကိုက်ရင်ကိုက်တယ်ကိုက်တယ်ဒီပုံရအနေနဲ့မှတ်ရမှာတော့မှန်တော့မှန်တယ်ဒါပေမဲ့တမာရီမမာပဲနဲ့နာရနာရလုံးနေရင် ဒုက္ခနာရရှင်တို့ကခြင်းနဲ့ပေါင်းကတိုက်တယ်ဆိုတော့ဒုက္ခကခြင်းနဲ့ဆိုတော့ပညာနဲ့တွဲမြင်နေတတ်တယ်။အဲဒီလိုပညာနဲ့တွဲမြင်နေရင်ဒီမြတ်မမှန်ပါဘူး။ငါနာရဆိုတော့ဆွဲကြီးနဲ့ကြီးနေရင်လည်းပဲအဲဒီဆွဲအဲဒီမြတ်ဟာမှန်ကန်တဲ့မြတ်မဟုတ်ပါဘူး။ပညာပြောင်းရမယ်ပညာဆင်ရမယ်ငါမပါသေးရဘူး။အဲဒါငါမပါသေးရဘူးဆိုတာကပညာနဲ့ပညာကိုခွာပြီးတော့ကြည့်နိုင်ဖို့ဆိုတာကတမာရိပါရတယ်။ဒါကြောင့်ဘလောက်ပဲနာနာဘလောက်ပဲကျင်ကျင်တမာရိမပါဘဲနဲ့တော့မကြည့်နဲ့။တမာရိမပါဘဲကြည့်ရင်အရာမရောက်ဘူး။ဒါကြောင့်တမာရိလေးကိုဒီနေရာမှာမူလကမ္မထာမှာပြန်ပြီးတော့တည်နေအောင်လုပ်လိုက်ပါနာနာကိုမကြည့်ပါနဲ့။ဘလောက်ပဲနာနာဘလောက်ပဲကျင်ကျင်ရတာရတာခိုက်တာခဲတာလှုပ်တာရွာတာပေါ်ပင်ပေါ်ညာတော့လည်းပဲသမารိမပါရင်မကြည့်ပါနဲ့သမารိမပါပဲကြည့်နိုင်ရင်ဥပမာအကျောပြင်ကလေးကရတယ်သမารိမပါပဲဒီတိုင်းကြည့်တော့ရမှန်းသိတယ်အဲ့ဒီရတာကိုအရာဖြောက်ခြင်းနဲ့စိတ်ကလေးပေါ်သွားပြီအဲ့ဒါတဏှာပဲဒါသမารိမပါလို့ဖြစ်သွားတာနာရကလေးပေါ်လာတယ်သမารိမပါပဲကြည့်လိုက်တယ်နာရတော့ပြီးလိုက်တယ်ဒါပေမဲ့သမารိမပါတဲ့အခါကျတော့ငန်းနာတယ်လာရွှေ့ကျင်တယ်ဆိုတော့တဏှာလေးပေါ်သွားပြီရွှေ့ကျင်ပြောင်းနေတာကတဏှာမရွှေ့ရလို့ဆင်းနေတာကဒေါသဒါပါဖြစ်လို့ဒီလိုဖြစ်တာတော့တမာရိမပါလို့ဖြစ်တာဒါကြောင့်တမာရိမပါဘဲနဲ့တော့ရတာရတာနာတာကျင်တာခဲ့တာခဲ့တာကိုကြည့်လေအရာမရောက်ပါဘူးဒီလိုဆိုရင်ဘာလို့ရမလဲသဘောတူရရင်ရနိုင်နာတိုင်းရင်တိုင်းတမာရိလေးကိုတော့စကလေးတည်နေအောင်တော့အရင်ကြိုးစားလိုက်ပါဦးသောတော်ကပြောသလိုပဲသိကျင်တဲ့နေရာကြီးကျင်တဲ့နေရာကြီးလိုက်တဲ့နေရာမှာပုဂ္ဂိုလ်သားတော်ကငါမပါပဲနဲ့စွတ်စွတ်ဆက်ဆက်ကြီးနိုင်ရင်အဲ့ဒီအကြီးထဲမှာတမာရီပါတယ်လို့မှတ်ပါအဲ့ဒီလိုမှမဟုတ်လို့ပုဂ္ဂိုလ်သားတော်ကငါဆိုတဲ့ဒုဗ္ဗံကခြေလက်တွေမြင်ကြည့်နဲ့တွဲပြီးတော့မြင်နေရင်တမာရီမပါဘူးလို့မှတ်ပါတမာရီမပါရင်တမာရီကိုသိကြထူတော်မို့လို့ပါတယ်တမာရီဘယ်နေရာမှာထူတော်မလဲမူလကမ္မဋ္ဌာန်းမှာထူတော်အနည်းဆုံး၅မိနစ်လောက်စကလေးတင်းနေအောင်ကြိုးစားဥပမာအားဖြင့်ပြောကြပါစို့ဆိုလို့ရှိရင်ဘုန်းကြီးတို့စာရိပုတ္တရမှာဒီလိုဝိပဿနာရှုတဲ့လုပ်ငန်းကိုပင့်ကိုဥပမာနဲ့ပြထားပါတယ်ပင့်ကိုကလေးတစ်ကောင်တည်းသူရဲ့ပင့်ကိုအိမ်မှာလာပြီးတော့ကတ်တဲ့ပုံပေါ်ကလေးတွေကိုသွားပြီးတော့အသေးကိုဖောက်စားပါတယ်အဲဒီလိုအောင်းနောက်ကလေးကိုဖောက်စားတဲ့အခါမှာအဲဒီသားကောင်ကလေးစီကိုဒီပင့်ကိုဟာသာမန်အမှုမဲ့မှန်းမဲ့မတော်ပါဘူးပရမပင့်ကိုရဲ့အိမ်ရဲ့အလဲမှာဝိပြီးတော့သူရဲ့သဘာဝအားလျော်စွာနားကလေးဆွန့်ထားပါလေအမှုမဲ့မှန်းမဲ့သူမနေပါဘူးအဲဒီလိုနားကလေးဆွန့်ထားလိုက်တဲ့အခါမှာပင့်ကိုအိမ်လေးရဲ့တနည်းအားမှာပုံကောင်ကလေးလာကတ်ပြီဆိုရင်ကတ်တာနဲ့ချင်းချင်းသူတိလိုက်ပါလေစဉ်းစားကြည့်လိုက်ပါစဉ်းစားမှုမရှိဘဲနဲ့ဒီပုံကောင်ကလေးလာကြတာသူဘယ်လိုသိမလဲစဉ်းစားမှုရှိလို့သူသိတာပေါ့အရာစကားနဲ့ပြောမယ်ဆိုရင်မျက်စိကိုဖွင့်နားကိုစွန့်ထားတဲ့သဘောမျိုးပါပဲတတိလေးကမ်းပြီးတော့ဒီနေရာမှာမျက်စိဖွင့်နားစွန့်ဆိုတဲ့သဘောကိုတတိလို့ဥပမာပေးနိုင်ပါတယ်အဲ့ဒါတတိလေးကလည်းအများတန်းရှိနေတယ်ဒီပင်ကိုလေးရဲ့တတ်တမ်းမှာတမာရီလေးကလည်းအများတန်းရှိနေတယ်သူအိပ်ပြောင်းနေတာမဟုတ်ဘူးတတိလေးနဲ့တမာရီလေးနဲ့စိုက်ပြီးတော့နေတော့တဏှာရမှာပိုးကောင်ကလေးလာကပ်ပြီဆိုရင်အဲ့ဒီလာကပ်တဲ့ပိုးကောင်ကလေးရဲ့လှုပ်ရှားမှုလေးဟာသူ့ရဲ့ကျိုးလေးမှတစ်လျှောက်သူ့စီကိုရောက်လာတယ်အဲ့ဒီလိုရောက်လာတော့သူချင်းချင်းသိလိုက်တယ်အမှုမဲ့မှမဲ့နေရင်ဘယ်သိပါမလဲတတိတမာရီလေးနဲ့နေတော့သူသိတာပေါ့အဲ့ဒီတော့သိလိုက်တာနဲ့ဒီကိစ္စနဲ့အဲ့ဒီပိုးကောင်လေးရှိတဲ့စီကိုတရားတစ်ပြန်သွားပြီးတော့ဟောတော့ဖော်စားတယ်ပြီးရင်သူ့နေရာချင်းချင်းပြန်လာတယ်ဟိုမှာစားစရာမရှိတော့ဘူးဆိုရင်အဲ့ဒီနေရာမှာအလကားအချိန်ဖြုံးမလို့သူမနေဘူးသူ့နေရာတပြားလာတယ်နောက်ဒီနေရာမှာပိုးကောင်ကလေးလာကတ်တယ်ချင်းချင်းသိလိုက်တယ်ပြီးရင်အဲ့ဒီနေရာလေးကိုသွားစားတယ်စားပြီးရင်အဲ့ဒီနေရာလေးမှာစားစရာကောင်းသွားတာနဲ့အလဟသသူမနေဘူးသူ့နေရာတပြားလာတယ်သူ့မှာမူလနေရာလေးရှိတယ်အဲ့ဒီနေရာလေးကိုများများပြောင်းပြန်လာတယ် အဲ့ဒီနေရာလေးမှာပဲတတိနည်းနဲ့တမာရီလေးနဲ့စောင့်နေတဲ့အနေထားရှိတယ်။ဒါပင့်ကိုရတဲ့ဘာပါပဲ။ဒါဒီလိုမှာဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်ဆိုတာဟာလည်းပဲပင့်ကိုရတဲ့ဘာဝလိုပဲမူလကမ္မထာလို့ခေါ်တဲ့ကိုအာယုံကြတဲ့နေရာကလေးတစ်ခုမှာစိတ်ကလေးကိုတီးပြီးတော့တတိလေးနဲ့တမာရီလေးနဲ့စောင့်နေရမယ်။အရုဒတရီလေးနဲ့တမာရီလေးနဲ့စောင့်နေကနေခန္ဓာကိုယ်နှံပြမှာရုပ်ပိုင်းဆိုင်ရာကဖြစ်စေနာမည်ဆိုင်ရာကဖြစ်စေထိုးခြားတဲ့သဘောလေးတွေပေါ်လာရင်ချက်ချင်းတူတည်လိုက်တယ်။တရီတမာရီမပါရင်တောင်ရတာရုံထိုးခြားတာလေးတွေဘယ်တော့မှမသိနိုင်ဘူး။တရီတမာရီလေးနဲ့ပြင်းထားတဲ့အခါကျတော့ထိုးထိုးခြားခြားလေးပေါ်လာရင်ပေါ်တဲ့နေရာကိုတူတည်လိုက်ပြီ။ဒုက္ခနာရတာရှိတဲ့ကောင်ကခိုက်တာလားကြောပြင်းကရားတာလားမျက်နာလေးကပဲရောရောမောမောနေတာလားခန္ဓာကိုယ်အတွင်းကပဲရင်ထဲကပဲစူးသလိုလိုအောင့်သလိုလိုဒါလေးတွေဖြစ်နေတာလားအာဓမ္မမမိမိရဲ့စိတ်ကပဲအကြစိတ်တွေပေါ်နေတာလားနာစိတ်တွေပေါ်နေတာလားထိစိတ်တွေပေါ်နေတာလားတွေးစိတ်တွေဖြစ်နေတာလားတွေးနေတာလားဒါလေးကိုသူသိလိုက်တယ်တရားတော်သိလာတဲ့အခါမှာနာတရားစီပဲဖြစ်ဖြစ်ယုတ်တရားစီပဲဖြစ်ဖြစ်နာတရားကပဲအတူတူပေါ်ပေါ်ယုတ်တရားကပဲနာနာကျင်တာခက်တာခက်တာလေးပေါ်ပေါ်အဲ့ဒီနေရာကလေးကိုဖြစ်လာရင်သူသိလိုက်ပြီအဲ့ဒီလိုသိလိုက်တာနဲ့ဒီပြိုင်နဲ့အဲ့ဒီဖြစ်တဲ့နေရာလေးကိုစိတ်ကလေးနဲ့သွားပြီးတော့ကြည့်မယ်သွားပြီးတော့ကြည့်တယ်ဆိုတာကတင်စားပြောလိုက်တာပဲနာရင်နာတဲ့နေရာလေးကိုဖြတ်ခနဲ့သိပေးလိုက်မယ်ကျင်ကျင်တဲ့နေရာလေးကိုဖြတ်ခနဲ့သိပေးလိုက်မယ်ကိုင်ကိုင်တဲ့နေရာလေးသိပေးလိုက်မယ်တွင်းနေတွင်းနေတာလေးကိုသိပေးလိုက်မယ်အဲဒီလိုသိပေးလိုက်တဲ့အခါကျတော့ဘာနဲ့သွားမလဲစိတ်နဲ့သွားမယ်စိတ်ကလေးနဲ့သွားကြည့်ဒီတိုင်းသွားကြည့်လို့ရမလားဒီတိုင်းသွားလို့မရဘူးတမာရီလေးပါသွားရမယ်တမာရီလေးပါသွားရမယ်ဆိုတော့တမာရီလေးနဲ့စိတ်ကလေးနဲ့တွဲပြီးတော့ပါသွားရမယ်တမာရီမပါပဲသွားမိရင်နာရတော့တွေ့မယ်ဒါပေမဲ့ပုဂ္ဂိုလ်သားတပါးငါနာတယ်ဆိုတဲ့အစွဲမပြောက်ဘူးတမာရီလေးနဲ့ဒီပြီးတော့ကြည့်လိုက်တဲ့အခါကျတော့မှဒါပုဂ္ဂိုလ်သားတော့မဟုတ်ဘူးဒါနာတဲ့သဘောလေးပဲဒီဘောကခြေလက်မဟုတ်ဘူးနာတဲ့သဘောလေးပဲပုဂ္ဂိုလ်သားတော့မဟုတ်ဘူးဒီဘောကခြေလက်မဟုတ်ဘူးလို့တော့သိကြစိတ်ကူးနေစရာမလိုပါဘူးနာတဲ့သဘောလေးကိုဖြတ်ခနဲ့ကြည့်လိုက်တယ်နာတဲ့သဘောလေးကိုပဲဖြတ်ခနဲ့မြင်လိုက်တယ်နာတဲ့သဘောလေးတက်တက်ကိုပဲမြင်လိုက်တာဖြစ်တဲ့အတွက်ဒုက္ခောင်းစီတဲ့စိတ်မရဘူး။ပေါင်းစီတဲ့စိတ်မရဘူး။ခန္ဓာကိုယ်စိတ်ပိုင်းစီကိုစိတ်မရဘူး။ဒါဒုက္ခောင်းလားပေါင်းလားဒုက္ခဟုတ်လားမဟုတ်လားစဉ်းစားနေကြမလို့ဘူးစဉ်းစားနေတာကမှားသွားပြီ။မစဉ်းစားနဲ့။တရားရှိတဲ့ပုဂ္ဂိုလ်ကမစဉ်းစားဘူး။မဝိပါရဘူးမစီစဉ်ရဘူး။ရှာမနေရဘူး။ဒါလေးကဒီလိုဟုတ်လားမဟုတ်လားဝေဖန်နေတဲ့စိတ်နေတဲ့ဆိုရင်အဲ့ဒီဝေဖန်နေတာစိတ်နေတာကဒါဝိပဿနာဉာဏ်မဟုတ်တော့ဘူးရိုးရိုးအတွေးစိတ်ဖြစ်သွားပြီရိုးရိုးအတွေးစိတ်ဖြစ်သွားပြီအဲ့ဒီအတွေးစိတ်လေးပေါ်လာရင်အဲ့ဒီအတွေးစိတ်ကိုသာသိပေးလိုက်တော့ဘာမှလုပ်မနေနဲ့အတွေးစိတ်ကိုသာသိပေးလိုက်တော့အဲ့ဒီတော့မဟုတ်ဘဲနဲ့ဟုတ်သလားမဟုတ်ဘူးလားဒါယုံလားနံလားဒါကဖသလားဝေဒနာလားဒါကပြိဝိလားအာဘောလားဒေဇောလားအဲ့ဒီလိုတွေးနေရင်တွေးနေတာကဒါကိလေသာကြားဝင်သွားတာပဲမတွေးရဘူးဝိပဿနာရှိတဲ့ပုဂ္ဂိုလ်ကမတွေးရဘူးအာဒါကပရိဝိပဲဒါကဒေသောပဲဒါကအာဘောပဲဒါကဝါယောပဲဆိုတာဒါကတရားနာတော့မှနားလည်အောင်ပြောပြတဲ့သဘောပဲတကယ်တမ်းရှိတဲ့အခါကျတော့ဒါကဒေသောလားပရိဝိလားယွေးမနေနဲ့တွေးမနေနဲ့ခွဲမနေနဲ့နာမည်တွေတက်မနေနဲ့စောစောတုန်းကသိထားတဲ့အတွေ့အကြုံအရမြင်လိုက်တာနဲ့တကယ်နဲ့ဩဒါသဘောတရားလေးပဲဒါပရိဝိဒါကလေးပဲဒါဒီဇောလေးပဲဒီဇောတက်ကလေးပဲဒါဝါယောတက်ကလေးပဲအဲလိုလိုတန်းကနေတန်းကနေပြီးသွားတယ်။အဲဒီလိုတန်းကနေတန်းကနေမသိသေးဘူးဆိုရင်ဘာချုပ်ရင်းလို့လဲညာဒပရိညာအသိနဲ့တရားနာတော့ကသဘောမပေါက်ခဲ့လို့ပဲ။တရားနာတော့ကသဘောပေါက်ထားမယ်ဆိုရင်သဘောဝတရားကလေးကိုမြင်လိုက်တာနဲ့ဒါပရိဝိသဘောပဲဒါဒီဇောရဲ့သဘောပဲဆိုတာတန်းကနေတန်းကနေမြင်သွားတာပေါ့။နိုင်ငံကြီးတခုမသွားခင်မှာမြေပုံကိုကြိုတင်ကြည့်နေအောင်လေ့လာထားမယ်ဆိုရင်မရောက်ဖို့တဲ့နေရာဖြစ်ပေမဲ့လမ်းကြီးရောက်တဲ့အခါမှာအညွန်ဆိုင်ပေါ်လေးတွေ့လိုက်တာနဲ့ဖယ်သွားရမယ်ညာသွားရမယ်တန်းကနေတန်းကနေဒီသွားသလို အဲသောသောတို့ကကြုံနေပြီးတော့လေးလာမထားဘူးဆိုရင်ဘလောက်ပဲလမ်းကြောင်းဆိုင်ပေါ်တွေ့တူဇဝိဇွာတော့ဖြစ်သွားတာပဲအဲဒီလိုပဲဒီနေရာမှာလည်းပဲကြုံနေပြီးတော့ကျင့်ကြအောင်တရားနာပေးရတယ်တရားဟောပေးရတယ်အဲဒါလေးကိုသဘောပေါက်ပြီဆိုရင်တကယ်တမ်းရှုတဲ့မှတ်တဲ့အခါကျတော့ဒါကပရိဝိလာဒေသောလာဖွဲမနေနဲ့ဇဝိဇွာဖြစ်မနေနဲ့တွေးမနေနဲ့တွေးနေတာဒီမင်းလေးရင်အတွင်းစိတ်ကလေးဝင်သွားပြီဈာစိတ်ဝင်သွားပြီဈာစိတ်ဝင်သွားရင်ဘာလုပ်မလဲတွေးတဲ့စိတ်ကိုရှုဘာမှလုပ်မနေနဲ့တွေးတဲ့စိတ်ကလေးပေါ်လာရင်တွေးတဲ့စိတ်ကဖန်ရှုမလားတွေးနေတဲ့ဥဒ္ဒါဖန်သိမလားဝေဒနာလားယုံလားနာလားတွေးနေရင်တွေးတဲ့စိတ်ကဖန်ရှိမလားအဲဒီလိုတွေးတဲ့စိတ်ပေါ်ရင်တွေးတဲ့စိတ်ကိုကြည့်အဲဒီလိုမှမဟုတ်ဘဲနဲ့ရှောက်တွေးနေရင်အဲဒါသမာဓိတွေပြန်ပြီးတော့အတွေ့အကြုံတွေဝင်ပြီးတော့လိုရာမရောက်ဖြစ်တတ်ပါတယ်။အဲဒါကြောင့်မလို့ဘာမှမတွေးနဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဆိုတာဟာမတွေးရဘူးမစီသေးရဘူးမဝေဖန်ရဘူးရှောက်ရှားမနေရဘူး။ဟောဒနာမဟုတ်ဘူးလားဆိုတာကိုဝေဖန်မနေနဲ့တွေးမနေနဲ့ဒါကြောင့်လားနဲ့လားဆိုတာကိုလိုက်ရှားမနေလိုက်ပြီးတော့ဝေဖန်မနေနဲ့တွေးမနေနဲ့အရှုခံတရားမတွေးရင်လိုက်ရှားမနေနဲ့အရှုခံတရားမတွေ့ဘူးလို့သိတဲ့စိတ်ကြီးဘယ်နေရင်အရှုခံတရားပဲ။ကာမီတို့ဆိုလို့ရှိရင်ဘယ်နေရာကိုပဲရှုရှုရှုတဲ့နေရာဘာပါသွားရမလဲ။ပုံသိနေတဲ့ကတော့သမာဓိပါသွားရမယ်။သမာဓိထဲမှာတတိလည်းပါတယ်။သမာဓိထဲမှာတတိလည်းပါလာတာဖြစ်တဲ့အတွက်တတိနဲ့သမာဓိနဲ့ကပ်ကပ်ပြီးတော့ကြည့်။ဟောနာတဲ့သဘောလေးပေါ်လာရင်နာတဲ့သဘောလေးကြည့်။ကျင်တဲ့သဘောလေးပေါ်လာရင်ကျင်တဲ့သဘောလေးကြည့်။ဒီဘောင်ကရှိတဲ့စိတ်ကိုမရောက်တော့ဘူးတကယ်ဒီဘောင်ကရှိတဲ့စိတ်ရောက်နေပါတယ်ဒုက္ခနာတယ်လို့ထင်နေပါတယ်ဆိုရင်တတိလေးပါလာတာဖြစ်တဲ့အတွက်သမားတတိလေးနဲ့ထိမ့်ပေးဒါဒီဘောင်ကရှိတဲ့ကရှုရမယ့်တရားမဟုတ်ဘူးဒါကပညာကြီးပုဂ္ဂိုလ်တ attva ငါဆိုတဲ့ဒါနဲ့ဆွဲတဲ့အရာကြီးသူ့ကိုကြည့်ရမှာမဟုတ်ဘူးတကယ်ကြည့်ရမှာကဒါနဲ့ကျင်တဲ့သဘောလေးကြည့်ရမှာလို့အဲ့ဒီလိုပါလာတဲ့တတိလေးနဲ့ထိမ့်ပေးလိုက်ရင်ဖြတ်ခနဲ့တတိလေးကပ်ပေးလိုက်တာနဲ့ပြီးသွားပြီဆက်မတွေးတော့နဲ့ဒါရတဘောလေးပေါ်လာတယ်ဒီဘောင်ကချင်းနဲ့တွဲမြည်ရင်ဟာဒီဘောင်ကချင်းနဲ့ကမြဲမှာမဟုတ်ဘူးဆိုပြီးချက်ချင်းပြောက်ပြောက်ပလိုက်ချက်ချင်းဘေးကပြုတ်ပလိုက်ဒါရတဘောလေးတွေတန်းပြီးတော့ကြည်ပေးလိုက်ကျင်းတဲ့တဘောလေးတွေတန်းပြီးတော့ကြည်ပေးလိုက်ကျက်တဲ့တဘောလေးတွေတန်းပြီးတော့ကြည်ပေးလိုက်အဲ့ဒီတော့ကြည်ပေးကြည်ပေးရင်းနဲ့ဒါရကျင်းနဲ့ကပ်တဲ့ခဲတဲ့တဘောလေးကိုသူတို့ဘာဝါတဲ့မြင်လာရင်အဲ့ဒါအမှန်မြင်တာပဲအဲ့ဒီလိုကြည့်နေတဲ့နာရကျင်နာလေးကသိတ်လွန်ခဲ့လာတဲ့အခါကျတော့ဒုဗ္ဗောကခြေလက်ကနာတဲ့ငါနာတဲ့တဲ့ဆက်မပြောင်းရင်အဲ့ဒါပြင်းပြပြောင်းဝင်လာပြီငါဆိုတဲ့ဒိဋ္ဌိပြောင်းဝင်လာပြီဒီဘက်ကတတိနဲ့သမာဓိပညာဟိုဘက်ကပုဂ္ဂိုလ်တ attva ငါပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲနဲ့ဒိဋ္ဌိအစွဲနဲ့ပရိသမารိပညာဆိုတဲ့အမှန်မြင်တဲ့တရားနဲ့ဒီချိန်မှာလုံဆွဲနေတာပဲဒီချိန်မှာပြိုင်နေတာပဲသူ့ဘက်ကနိုင်မလားကိုယ့်ဘက်ကနိုင်မလားပုဂ္ဂတ္တဝါငါဆိုတဲ့ဒိဋ္ဌိဘက်ကနိုင်နေတယ်တတိသမารိဘက်ကအာနေနေပြီဆိုရင်တော့ဒါတတိသမารိကိုပြန်ထူတော့မို့လွတ်လာပြီအဲ့ဒီနေရာကိုအပြစ်ကပြုထားလိုက်အဲ့ဒီနေရာအပြစ်ကပြုထားပြီးတော့ဒီပြင်အခြားတနေရာအနာမနာမကျင်းတဲ့နေရာမှာသုံးဖို့နာရီပြားမှာမူလကမ္မထာမှာအဲ့ဒီနေရာလေးမှာတတိသမารိလေးကိုပြန်ပြီးတော့ထူထောင်လိုက်အောင်ပြန်ပြီးတော့အားယူလိုက်အောင်အခုနပေးကုန်ကလေးသူရဲ့နေရာလေးမှာပြန်ပြီးတော့ဝင့်နေတယ်လို့ပြန်ဝင့်လိုက်အောင်ဘောဂတ္တဝါငါတဲ့အမြင်မပြောင်းဖဲနဲ့အယံကရောသွားမကြည့်နဲ့အဲ့ဒီအမြင်မပြောင်းဖဲနဲ့အဲ့ဒီအမြင်နဲ့သွားကြည့်နေရင်တော့အလကားပဲအချင်းကုန်တာပဲရှိတယ်သူ့ကိုအပြစ်ကပြုလိုက်မူလကမ္မထာမှာပဲပြန်ပြီးတော့နေလိုက်အောင်အဲ့ဒီမူလကမ္မထာမှာပဲပင့်ကိုယ်ကလေးဝိနေတယ်လို့ဝိပြီးတော့မှစမ်းပြီးတော့ကြည်ကြည်လိုက်စမ်းပြီးတော့ကြည်ကြည်လိုက်သိမ့်လုံခဲ့တဲ့အနာကိုမကြည့်နဲ့သိမ့်မလုံခဲ့တဲ့ခံစားတဲ့နေရာကိုရွေးကြည့်အဲ့ဒီနေရာလေးကိုရွေးကြည့်ဒုမောင်ကခြေလက်စီလုံးဝဆင်းမရအောင်တတိလေးနဲ့တတ်ထားဒုမောင်ကခြေလက်စီလုံးဝဆင်းမရအောင်သမာဓိလေးနဲ့တတ်ထားအဲဒီလိုတားပြီးတော့ခံစားတဲ့နေရာလေးကိုရွေးကြည့်ခံစားတဲ့နေရာလေးကိုရွေးကြည့်အဲဒီလိုရွေးကြည့်တဲ့အခါမှာခံစားတဲ့နေရာဆိုတော့ကိုယ့်ရဲ့တတိသမารိကနိုင်နေနေကြည့်တိုင်းတယ်အဲဒီလိုလေးကြည့်လိုက်မူလကမ္မထာပြန်နေလိုက်
အဲဒီလိုလေးကြည့်လိုက်ကြည့်စရာရောကောင်းသွားရင်မူလကမ္မဋ္ဌာန်းပြန်နေလိုက်တွေးတဲ့စိတ်ကလေးပေါ်တယ်တွေးတဲ့စိတ်ကလေးကိုကြည့်လိုက်တွေးစိတ်ကလေးပြောင်းသွားတယ်မူလကမ္မဋ္ဌာန်းပြန်နေလိုက်အစိမ့်ကြီးတဲ့စိတ်ကလေးပေါ်လာတယ်စိမ့်ကြီးတဲ့စိတ်ကလေးကိုသိပေးလိုက်နားတဲ့စီစိတ်မရောက်စေနဲ့အနာကိုအကြောင်းပြုပြီးတော့စိတ်ကြီးနေတဲ့ဆိုရင်အနာကအာယုံစိတ်ကြီးနေတာကတွေးစိတ်အာယုံကိုမကြည့်နဲ့တွေးစိတ်ကိုကြည့်အဲဒီတော့တွေးစိတ်ကိုကြည့်လိုက်တဲ့အခါကျတော့တွေးစိတ်ကလေးကိုသိလိုက်တွေးစိတ်ကလေးကိုသိလိုက်တွေးစိတ်ကလေးကိုကြည့်တယ်ဖြစ်တယ်ပြီးပြီးတော့ပြတ်တယ်ဖြစ်တယ်ပြီးပြီးတော့ပြတ်တယ်ဟောကအာယုံကရှိနေတဲ့ရင်တွေးစိတ်ကလည်းထပ်ပြီးတော့ဖြစ်နေမှာပဲရမတော်ဘူးဖြစ်တဲ့တွေးစိတ်ကြီးပြတ်တယ်ပြတ်ပြီးမှထပ်ထပ်ပေါ်နေဦးမှာပဲဘာဖြစ်လို့ပေါ်နေသလဲတွေးစရာအာယုံကရှိနေတာကိုပြည်သာမရှိဘူးထပ်ပေါ်လဲသူ့ကိုပဲကြည့်သူ့ကိုပဲကြည့်ကြည့်တယ်တွေးစိတ်လေးထပ်ပေါ်တယ်ကြည့်တယ်တွေးစိတ်လေးထပ်ပေါ်တယ်ကြည့်တယ်တရိလေးကပြီးတော့ကြည့်လိုက်တဲ့အခါကျတော့ပရမတွေးစိတ်ဒီပရမကြီးတုံးကကြောက်သွားတယ်နောက်ထပ်တွေးစိတ်အတိတ်ကိုပေါ်တယ်အဲ့ဒါကိုလည်းနောက်ထပ်တစ်ခုနဲ့ထပ်ကြည့်တယ်နောက်ထပ်တွေးစိတ်တစ်ခုအတိတ်ကိုပေါ်တယ်အဲ့ဒါကိုလည်းနောက်ဉာဏ်နဲ့ထပ်ကြည့်တယ်အဲ့လိုကြည့်နေရင်ကြည့်နေရင်တွေးစိတ်လေးကလည်းပဲတွေးနဲ့တွေးမတူဘူးပရမတွေးနဲ့ဒုတိယတွေးမတူဘူးတခုနဲ့တခုမတူပါဘူးဆိုတာသဘောပေါက်လာလိမ့်မယ်သဘောပေါက်လာရင်တခုပြက်လို့တခုအပြစ်ပေါ်တာပဲဆိုတာဉာဏ်ကလေးကကောင်းချက်ချလို့ရသွားပြီတွေးစိတ်လေးပင်ငါတွေးတာမဟုတ်ဘူးပုဂ္ဂိုလ်တ attva ကတွေးတာမဟုတ်ဘူးဒါတွေးစိတ်လေးပဲတွေးစိတ်လေးပဲတွေးစိတ်လေးပဲပုဂ္ဂိုလ်တ attva မပါဘူးလို့သိလိုက်ရင်ဒါအမှန်တရားကိုသိတော့ခေါ်တယ်တွေးစိတ်ဆိုတာနတ်တရားပဲပုဂ္ဂိုလ်တ attva မပါတဲ့ပရမသဘောတရားလေးတသက်ကိုမြင်ရင်အမှန်ကိုတွေ့သွားပြီအမှန်ကိုတွေ့သွားတော့တွေ့စေသလားဏ္ဍရာအဲ့ဒီဏ္ဍရာလေးတွေတခုနဲ့တခုမတူဘူးတခုနဲ့တခုမတူဘူးမတူတာလေးကိုသိရင်တခုပြက်လို့နောက်တခုအသေးပေါ်တာအဲ့ဒါဆိုရင်ဖြစ်ပြက်မြင်ပြီးခေါ်တယ်အဲ့ဒါတွေ့စေကလေးတွေတွေ့စရာအာယုံရှိရင်တော့တွေ့စေကတော့ပေါ်နေမှာပဲတွေ့စရာအာယုံပြောက်သွားရင်တော့တွေ့စေလည်းကျက်သွားမှာပေါ့အခုနောက်တော့လည်းအာယုံမေကြီးပေါ်နေတယ်ဖြူဖြူကြီးပေါ်နေတယ်ဒါတွေကသူကတကယ်ရှိတာမဟုတ်ဘူးကိုယ်စိတ်ကထင်းနေတာအဲဒီတော့အချိန်မှာကိုကတွေးစိတ်ကိုသိလိုက်တာနဲ့တကယ်နဲ့အဲဒီအာယုံမေပြောက်သွားပြီပြောက်သွားရင်နောက်ထပ်မသိတော့ဘူးအဲဒီအာယုံမေပြောက်သွားရင်နောက်ထပ်မသိတော့ဘူးကိုယ်ကအိမ်ကြောင်တွေးနေတယ်လုံကြောင်တွေးနေတယ်မိသားစုကြောင်တွေးနေတယ်မိသားစုကကိုမျက်စီနဲ့ရောက်လာတာမဟုတ်ဘူးကိုယ်ရင်ကိုယ်ရာကကိုမျက်စိတည်းရောက်လာတာမဟုတ်ဘူးကိုယ်စိတ်ကဖန်ပုံပေါ်ပြီးတော့တွေးနေတာအဲဒါကြောင့်မလို့တွေးစိတ်ကိုသိလိုက်တာနဲ့တကယ်နဲ့မိသားစုတဲ့အာယုံပြောက်သွားမယ်အဲဒီမိသားစုတဲ့အာယုံပြောက်သွားရင်တွေးစိတ်လည်းကျသွားပြီမိမိအိမ်ကြောင်တွေးတယ်ဒါတကယ်ပေါ်လာတာမဟုတ်ဘူးစိတ်ထဲကဖြစ်နေတာအဲတော့မိမိကတွေးနေတဲ့တွေးစိတ်ကိုကြည့်လိုက်တာနဲ့ကိုယ်ရင်ကိုယ်ရာလားထင်းတဲ့အာယုံတွေပြောက်သွားပြီပြောင်းသွားတယ်တကယ်နဲ့တွေးစိတ်လည်းပြောင်းသွားပြီ။အဲဒီတော့ပြောင်းသွားပြီဆိုဩဒါဖြစ်လာတယ်။ဩဒါလေးကတွေးစိတ်လည်းပြည့်သွားတာပဲ။ဩဒါပြည့်သွားတာပဲ။အနိစ္စသဘောတရားဒါပဲ။အာယုံမင်းပြောင်းသွားတာနဲ့ဆက်ပြီးတော့မတွေးတော့ဘူး။မတွေးရင်နောက်တစ်ခုပြောင်းကြည့်။အဲနာရာဂျင်နာကိတာခဲတာကြီးကြတော့နာရာကြီးကလည်းရှိနေတယ်၊ဂျင်နာကြီးကလည်းရှိနေတယ်။အဲဒီနာရာဂျင်နာလည်းရှိနေရင်ဒါလည်းဂျင်နဲ့အကြောင်းတွေးနေတဲ့တွေးစိတ်ကလည်းထက်တက်ပြီးတော့ဖြစ်နေဦးမှာပဲနာရာဂျင်နာလေးပေါ်လိုက်တွေးစိတ်ကလေးပေါ်လိုက်တွေးစိတ်ကိုရှုတော့အဲ့ဒီတွေးစိတ်လေးပြတ်သွားပြီပြတ်ပြီမဲ့တော့နာရာဂျင်နာအာယုံကရှိနေပြီးတော့တော့တွေးစိတ်ထပ်ပေါ်မဲ့ပေါ်လာတဲ့တွေးစိတ်ကိုထက်ကြည့်တွေးစိတ်ကလေးပြတ်သွားမဲ့ပြတ်သွားပြီမဲ့တော့အာယုံကနာရာဂျင်နာအာယုံကြီးကရှိနေတော့တွေးစိတ်ထပ်ပေါ်မဲ့ပေါ်တဲ့တွေးစိတ်ကိုကြည့်ကြည့်လိုက်စကားလာမတွေးစိတ်ကလေးပြတ်သွားမဲ့ပြီးတော့ထပ်ပေါ်မဲ့အဲ့တော့တွေးစိတ်ဒီတဏှာစားလဲပေါ်နေတာမဟုတ်ဘူးဒါရသဘောလေးရှင်တဲ့သဘောလေးကအာယုံမျိုးမျိုးရှိတဲ့အတွက်တွေးစိတ်ကလည်းအာယုံမျိုးမျိုးဖြစ်နေတာတွေးစိတ်ကလေးမျိုးမျိုးဖြစ်နေတာတစ်ခုတည်းကလည်းကြာကြည့်နေတာမဟုတ်ဘူးတစ်ခုပြက်လို့တစ်ခုအစ်စ်ပေါ်တာတစ်ခုနဲ့တစ်ခုမတူဘူးအဲ့တော့ဒါရသဘောကထုံမိနာရာရှိမယ်ကျင်မိနာရာရှိမယ်ကိုက်မိနာရာရှိမယ်ပူမိနာရာရှိမယ်အေးမိနာရာရှိမယ်ထုံမိနာရင်ထုံပြီးလို့ထုံပြီးထုံပြီးတော့နာရနာတဲ့သဘောလေးပေါ်လာရင်ထုံပြီးနာတယ်လို့သိတဲ့အသိလေးပေါ်မယ်။ကျင်ပြီးတော့နာရင်ကျင်ပြီးတော့နာတဲ့အသိနာတယ်လို့သိတဲ့အသိလေးပေါ်မယ်။အေးပြီးတော့နာရင်အေးပြီးတော့နာတယ်လို့သိတဲ့အသိလေးပေါ်မယ်။ဟ ဟိုဘက်ကနားတဲ့သဘောလေးတွေမျိုးမျိုးပြောင်းသွားတယ်နဲ့ဒီပြိုင်နဲ့သိနေတဲ့အသေးလေးကလည်းတမျိုးမျိုးပြောင်းနေတယ်ဒီမျိုးလည်းသိနေတာမဟုတ်ဘူးအာယုံကမျိုးမျိုးရှိလို့ဒီစိတ်ကလည်းမျိုးမျိုးဖြစ်နေတာအမျိုးမျိုးဖြစ်နေတာကိုသတိထားကြည့်သတိထားကြည့်သတိထားကြည့်တခုနဲ့တခုမတူဘူးအတွေ့တခုနဲ့တခုမတူဘူးအသိတခုနဲ့တခုမတူဘူးအဲ့ဒီမတူတဲ့သဘောလေးကိုကြည့်မတူတာလေးပဲလေတခုပြဲလို့တခုအသိပေါ်တာပုဂ္ဂတတဝငါမပါဘူးဆိုရင်အမြင်မှရပြီပရမသဘောတရားလေးတွေ့ပြီပရမသဘောတရားလေးတခုနဲ့တခုမတူဘူးဆိုတာကိုသိရင်ပြန်ဖြစ်ပြီးပြန်သွားပြီးတော့နောက်တစ်ခုအသိပေါ်တယ်လို့သိလိုက်ပြီအဲဒါဆိုရင်ဒါဖြစ်ပြလို့ခေါ်တယ်ဒါဖြစ်ပြဖြစ်ပြဆိုတာကပုဂ္ဂိုလ်တ attva ရဲ့ဖြစ်ပြမဟုတ်ဘူးယုတ်တရားရဲ့ဖြစ်ပြနန္တရားရဲ့ဖြစ်ပြဒါကယုတ်တရားနန္တရားကိုသိပြီဖြစ်သဘောပြသဘောကိုလည်းသိပြီဆိုရင်ဒါဘုန်းကြီးတို့ယောဂီတွေဝိပဿနာလမ်းကြောင်းပေါ်ရောက်နေပြီအဲဒါကြောင့်မို့လို့ပုဂ္ဂိုလ်တ attva ကဆိုတဲ့ပညာမပါအောင်ကြီးဖို့ကသတိသမားတွေရေးကြည့်တယ်ဖြစ်တော်ပြသဘောသိဖို့ကပညာရေးကြီးတယ်။ပြန်ပြောမယ်ပုဂ္ဂိုလ်တ attva ငါဆိုတဲ့ပညာပြဖို့ကတတိသမားတွေရေးကြီးတယ်။ဖြစ်တော်ပြသဘောသိဖို့ကပညာရေးကြီးတယ်။တတိကောသမားတွေကပညာကိုသုံးခုပေါင်းလိုက်မယ်ဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့ပြောင်းတယ်ဖြစ်တော်ပြသဘောလည်းမြင်တယ်။ပုဂ္ဂိုလ်တ attva ငါဆိုတဲ့ပြောင်းပြီးတော့ဒါကယုံပဲဒါကနာမယ်ဒါကဖြစ်တယ်ဒါကဖြစ်တယ်လို့အဲ့ဒီသဘောလေးကိုသိလိုက်ပြီဆိုရင်အဲ့ဒီအတိအဝိပဿနာအတိပါပဲဒါကြောင့်ဝိပဿနာဆိုတာဟာသိရလမ်းကြောင်းလမ်းမှအတိုင်းရှုရမှတ်တယ်လို့ရှိရင်သိရသုံးရတဲ့ပို့ပြီးတော့မကြိုးစားရပါဘူးသိရသုံးရတွင်းမှာပဲဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားယူလို့ရပါတယ်အရင်ကြီးဆုံးကတော့သတိပါရမယ်သမာဓိပါရမယ်ဒါကြောင့်ပင်ကိုယ်ဥပမာလေးကိုစိတ်ထဲမှာနှလုံးသွင်းတာပင်ကိုယ်လေးပြီးသူ့ရဲ့နေရာလေးမှာအလကားအိပ်နေတာမဟုတ်ဘူးမျက်စိဖွင့်နားဆင်ပြီးတော့တတိလေးနဲ့နေတာပင်နေရာလေးမှာပဲပုံကောင်းကလေးလာကတ်ကတ်တတ်တဲ့နေရာသူပြီးတယ်အဲဒီနေရာသွားစားပြီးရင်လည်းပဲစားပြီးတာနဲ့စားစရာအာရုံကောင်းသွားရင်သူ့နေရာသူချက်ချင်းပြန်လာတယ်အလဟာသာအဲဒီနေရာမှာမနေဘူးအဲဒီတော့ပဲဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်ကလည်းပဲမူလကမ္မဋ္ဌာန်းလို့ခေါ်တဲ့သိလျော်တဲ့ကိုယ်အာယုံကြရနေရာကလေးတစ်ခုမှာတတိလေးသမာဓိလေးကိန်းနေအောင်ကြိုးစားအဲဒီလိုကြိုးစားပြီးတော့ဒီတိုင်းဒူမနေနဲ့မိမောမနေနဲ့နိုင်ကြီးမနေနဲ့စိတ်ကလေးကအမြဲတမ်းရှင်သန်နေပါစေဘယ်နေရာမှာပဲထူးခြားတဲ့သဘောလေးပေါ်တဲ့နေရာကိုရောက်အောင်ကြည့်မယ်ပေါ်တဲ့နေရာကိုသိအောင်လုပ်မယ်ဆိုတဲ့သဘာဝလေးကိုဒါအမြဲတမ်းရှိနေပါပြီအဲဒါကိုစောင့်ဆိုင်နေလို့ခေါ်တယ်အဲဒါဝိပဿနာရှိတဲ့ဆိုတာလိုက်မရှာရဘူးစောင့်ဆိုင်နေရမှာပါနဲ့ဆောင်းဆိုင်ရပါလေတတိမာရီနဲ့ဆောင်းဆိုင်အဲဒီလိုဆောင်းဆိုင်လို့မိမိခန္ဓာကိုယ်ဒီနေရာအကအကနေပြီးတော့ထူးခြားတဲ့သဘောလေးပေါ်လာရင်အာယုလေးတွေကပေါ်လာရင်ပေါ်တဲ့နေရာကိုတတိကြီးနဲ့သွားသမာရီလေးနဲ့သွားတတိသမာရီမပါမနဲ့မသွားနဲ့ဆိုလိုရင်းကတော့တတိသမာရီမပါမနဲ့မကြည့်နဲ့တတိသမာရီနဲ့ကြည့်ရင်နာရီနာတဲ့သဘောလေးပဲမြင်မယ်ဒီဘောင်ကရှိတဲ့မမြင်စရာဘူးကျင်းကျင်းတဲ့သဘောလေးပဲမြင်မယ်ဒီဘောင်ကရှိလဲမမြင်ရဘူး။ကိုင်းရင်ကိုင်းတဲ့သဘောလေးပဲမြင်မယ်ဒီဘောင်ကရှိလဲမမြင်ရဘူး။အဲဒီလိုကြည့်လိုက်တဲ့အခါကျတော့အဲနားနဲ့ကျင်းတဲ့ရုပ်နဲ့ရုပ်ရဖော်ပြမှုပေါ်ရင်ရုပ်ရဖော်ပြမှုကိုကြည့်။ရုပ်ရဖော်ပြမှုမထင်ရှားလို့နားနဲ့ကျင်းတဲ့ဘာမှသတိမထားမိဘူးဆိုရင်တွေးနေတဲ့အတွေးသိနေတဲ့အသေးလေးကိုပြန်ကြည့်။အသေးလေးကိုပြန်ကြည့်အသေးဒီနန္ဒရားနန္ဒရားကလည်းဖြည်းဖြည်းပြည့်တဲ့သဘောရှိတယ်။ယုတ်တရားကလည်းဖြည်းဖြည်းပြည့်တဲ့သဘောရှိတယ်။နတ္တရားကလည်းဖြည်းဖြည်းပြည့်တဲ့သဘောရှိတယ်။အဲဒီသဘောလေးကိုကြည့်လိုက်လို့အဲဒီယုတ်တရားနတ္တရားလေးကိုမြင်လိုက်ပြီးဖြည်းဖြည်းမြင်လိုက်ပြီးဖြည်းဖြည်းမြင်တဲ့အခါမှာနောက်ထပ်အကြောင်းတိုက်ဆံရင်အာယုန်တွေထိုက်ရှိရင်ပြန်ပြီးတော့ပေါ်လိုက်မယ်။နောက်ထပ်အသိပေါ်ရင်အသိပေါ်လာတာကိုကြည့်အသိပေါ်လာတာကိုကြည့်အသိပေါ်လာတာကိုကြည့်အဟောင်းတွေအဟောင်းတွေပြန်ပြီးတော့တွေးမနေနဲ့မပေါ်တဲ့တာကိုလည်းကြိုးပြီးတော့မျှော်မနေနဲ့အတိတ်ကိုလည်းမတွေးရဘူးအနာဂတ်လည်းမမျှော်ရဘူးပြစ္ဆုတ်ပါပေါ်စေအာယုံကိုပြစ္ဆုတ်ပါပေါ်စေဉာဏ်နဲ့ပြစ္ဆုတ်ပါပေါ်စေစိတ်နဲ့သိပြရမှာဖြစ်ပါလေ။ဒါကြောင့်မလို့အတိတ်ကိုလည်းပြန်မတွေးနဲ့အနာဂတ်ကိုလည်းပြန်မတွေးနဲ့မစည်စင်းနဲ့မဝေးပါနဲ့မခွဲခြားနဲ့လိုက်မရှာနဲ့ပေါ်ရင်ပေါ်တဲ့နေရာကိုပဲကြည့်တဲ့နေရာတွေကိုကြည့်ရမှာမဟုတ်ဘူးထင်ရှားတာကိုကြောင်းကြည့် ဒီနေရာလေးကိုအပင်ကလေးနဲ့ကြည့်လို့မိနေပြီဆိုရင်အဲ့ဒီနေရာလေးပဲစိုက်ကြည့်ဒီနေရာပြောင်းမကြည့်နဲ့မမိရင်ပြောင်းကြည့်ဒီနေရာလေးကိုကြည့်လို့သတိသမားလေးတည်နေပြီမိနေပြီဆိုရင်မိတဲ့နေရာလေးကိုပဲစိုက်ကြည့်အဲ့ဒီနေရာလေးကိုပဲစိုက်ကြည့်ကြည့်နေရင်လည်းသမားလေးလေးရော့သွားပြီသတိလေးရော့သွားပြီအဲ့ဒီလိုဆိုရင်ဒီနေရာပြောင်းကြည့်ပြောင်းကြည့်တော့မှသတိသမားလေးမပါတော့ဘူးဆိုရင်တော့သမားလေးပြန်ထူတော့ဒီတော့သမားလေးပြန်ထူတော့လိုက်အာယုရေကိုကြည်လိုက်သမာဓိလေးပြန်ထူတော်လိုက်အာယုရေကိုကြည်လိုက်ဒီနေရာဖြင့်ပြောရင်ဝင်နေထွက်လေးလေးကြည်လိုက်ခန္ဓာကိုယ်နှံပြပေါ်တဲ့နေရာလေးကြည်လိုက်အဝင်နေထွက်လေးလေးပြန်ကြည်လိုက်သိနေတဲ့သိစိတ်ကလေးကိုကြည်လိုက်အဲဒီလိုပြောင်းပြောင်းပြောင်းပြောင်းကြည်သွားလို့သမာဓိလေးတည်လာပြီဒီနေ့လေးတည်လာပြီပညာလေးဖြစ်လာပြီဆိုရင်ဘလောက်ပဲဒါနာဘလောက်ပဲခြင်းခြင်းဘလောက်ပဲကြိုက်ကြိုက်နာရာကိုလည်းနာရီလည်းသဘောမထားတော့ဘူးနာမတော့သိနေတယ်ဒါပေမဲ့စိတ်ထဲမှာခံနိုင်နေတယ်။ဒါပြီးတော့ကိုယ်စိတ်ကသူ့စီမရောက်တော့ဘူးလေ။အဲဒီတော့ဝိပဿနာရှိတဲ့ဥဒ္ဒါနာရာကျင်တာပြောင်းရှုရမှာမဟုတ်ဘူး။ပြောင်းချင်ပြောင်းမပြောင်းချင်နေပြောင်းချင်လည်းပြောင်းမယ်မပြောင်းချင်လည်းမပြောင်းဘူး။ပြောင်းချင်မပြောင်းချင်ဒီကိုယ်တော့မဟုတ်ဘူး။ခန္ဓာဒီခန္ဓာလမ်းစဉ်တိုင်းဖောက်ပြန်နေတာ။ကိုယ်ကကိုယ်လို့ကိုယ်လို့ကိုယ်လို့ရမယ်လို့ဒီဟောဒီခန္ဓာကိုယ်ကဖြစ်ပေါ်နေတဲ့သဘောဝတရားကလေးတွေကိုပေါ်လာသည့်အတိုင်းပုဂ္ဂိုလ်သတ္တဝါအမြင်ကင်းကင်းနဲ့ပုဂ္ဂိုလ်သတ္တဝါအမြင်မပါစေဘဲနဲ့သူ့တဘာဝအတိုင်းမြင်အောင်ကြည့်ရမယ်လို့ဒီကိုယ်လုပ်ပါပဲခန္ဓာကခန္ဓာလို့သူလုံးလိုက်မယ်ကိုယ်ကကိုယ်လို့ကိုယ်လို့အဲဒီလိုလုံးတဲ့အခါမှာလူရင်းချုပ်ကတော့တမာရီပါပါစေတတိပါပါစေတမာရီပါပါစေပုဂ္ဂိုလ်သတ္တဝါအမြင်ရှင်းပါစေပညာလေးနဲ့စိုက်ကြည့်ရင်တကုတ်တကုတ်မတူတဲ့သဘောလေးတွေမြင်ပါစေအဲဒါဆိုရင်ဝိပဿနာတရားတော့အောင်မြင်ပြီးလို့မှားလိုက်ပါ။အဲဒီနေ့အတိုင်းမှတ်သားပြီးတော့ဆက်လက်ပြီးတော့ရှုပွားရမှာဖြစ်တဲ့အတွက်လိုအပ်တဲ့ပုဂ္ဂိုလ်များခန္ဓာကိစ္စဆောင်ရွက်ပြီးတော့ဆက်လက်ပြီးတော့တရားရှုမှတ်နိုင်ကြပါပြီ။ဒါတို့ခေါ်လိုက်ကြပါ။